မြန်မာအစိုးရဟာ2018ခုနှစ်တခြားလုံးရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေပုံမကျူးလွန်ခဲ့ပြီးလူလက်စွာပြောဆိုခွင့်တွေကိုလည်းပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တယ်လို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောလိုက်ပါတယ်။ချာတာဗီနီယာထုတ်ပြန်တဲ့ HRW ရဲ့2019ခုနှစ်ကမ္ဘာလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာမှာအခုလိုဖော်ပြထားတာပါ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေပေါ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က
Our report on Burma is documenting the very serious decline in freedom of expression in the country. We have the two Reuters journalists who have been convicted, but we have lots of other journalists facing charges.
ဒီစီရင်ခံစာကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်ဆူဆူရွရွကျဆင်းနေတာတွေကိုပြောထားတာဖြစ်ပါတယ်။မြန်မာဆိုရဟာနင်းကျင်းစွာဆန္ဒပြတာတွေကိုဖြိုခွဲတာစစ်တပ်ရဲ့ကြံဖက်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းတဲ့တင်းတောင်နှစ်ဦးကိုပြစ်ဒဏ်ချမှတ်တာရခိုင်ပြည်နယ်မှာစစ်တပ်ရဲ့အကြမ်းဖက်လုပ်ရဲကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေပြန်လာရေးကိုလည်းအဆိုရကမဖြေရှင်းတာရိုဟင်ဂျာတွေပေါ်မှာမြန်မာစစ်တပ်ကတပ်ဖြတ်မင်းချင်းတမင်ရွယ်ပြီးချိုးဖောက်ခဲ့တဲ့ပမာဏကြီးမားလာတာကိုအဆိုရကလက်မခံညှင်းဆိုတာတွေနဲ့ပတ်သက်ပြီးဖြစ်ပါတယ်လို့ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောသွားတာပါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေပေါ် HRW ရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူ့ခွင့်ရေးကာဝေးမြင့်တင်ရေးအဖွဲ့ HRTP ကဥမမောင်လေးကအခုလိုပြောပါတယ်
။ဒီမှာကြီးရဲ့လူ့ခွင့်ရေးအခြေအနေကပြောရင်ပေါ့နော်။လူ့ခွင့်ရေးဆိုတဲ့ခေါင်းစဉ်အရာပေါ့လူ့ခွင့်ရေးအလို့စားတဲ့အများကြီးရှိပါတယ်။ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့တချို့လူ့ခွင့်ရေးဟိုနိုင်ငံရေးနဲ့ပတ်သက်တဲ့လူ့ခွင့်ရေးတချို့ကိစ္စတွေနိုင်ငံသားနဲ့ပတ်သက်တဲ့ခွင့်ရေးကိစ္စတွေတိုးတက်လာတဲ့ကိစ္စလေးတွေရှိပါတယ်။အလားတူပဲအဲ့လိုရှိတယ်လို့ပဲတချို့ကိစ္စတွေမှာလူ့ခွေးတွေနဲ့ပတ်သက်လို့အင်မတန်မှအနှုတ်လက္ခဏာပုံပြီးတော့ဆန်လာတဲ့ကိစ္စတွေရှိတယ်ဆိုတော့ကျွန်တော်ငြင်းလို့မရပါဘူးခင်ဗျဥပမာဆိုကြပါစို့ဈေးမီဒီယာတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဖိနှိပ်မှုတွေပုံပြီးတော့ကျွန်တော်တို့ဟိုဘက်ထက်စာရင်းပုံပြီးတော့တရားစွဲဆိုမှုတွေဖန်ဆင်းမှုတွေရေးယူမှုတွေပုံများလာတယ်နောက်ကျွန်တော်တို့ခုနပြောတဲ့လူငယ်စုတွေနဲ့ပတ်သက်တဲ့လူငယ်စုဆိုတဲ့နေရာမှာကျွန်တော်တို့လူမျိုးရေးအရာလူငယ်စုဖြစ်တဲ့ကိစ္စတွေရှိမယ်။ဘာသာရေးအရာဖြစ်တဲ့လူငယ်စုကိစ္စတွေမှာသိကြခြင်းမယ်။ဒီလိုကိစ္စတွေမှာလူကြီးချုပ်ဖောက်မှုတွေပြင်းထန်လာတယ်ဆိုတာကျွန်တော်တို့လူခွင့်ရေးအမြင်အရကျွန်တော်ညင်းလို့မရပါဘူး။နောက်ဒီတိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ပြည်ပခန့်တွေနဲ့ပတ်သက်လူခွင့်ချုပ်ဖောက်မှုတွေဟာပုံမှန်ပြင်းတက်လာတယ်ဆိုတာကျွန်တော်ညင်းဆိုလို့မရပါဘူး
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်လူခွင့်ရေးချိုးဖောက်မှုပိုပြီးဆိုရလာတယ်လို့ HRW ရဲ့ဒီထုတ်ပြန်ချက်ကိုအာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးကတော့လက်မခံပါဘူး
။သူတို့ကတော့အသောပြပါတော့ဗျာ။ဆိုကဝလုံးနဲ့ကိုကျော်စိုးဦးတို့ကိုခေါင်းတည်ပြီးတော့တန်တဲ့ကိစ္စရပ်တွေကိုလူခွင့်ရေးချိုးဖောက်မှုတွေဆက်လက်မြင့်မားနေသေးတယ်ဆိုတဲ့သဘောမျိုးပြောနေတာပေါ့နော်။ကျွန်တော်အမြင်ကပြောရရင်အမားတော့ကိုကျော်စိုးနဲ့ကိုဝါလုံးတို့ကမကြင်ပြန်လေလုံရောက်လာမယ်သူတွေလို့ကျွန်တော်ချင်တယ်နိဘာဖြစ်လို့လဲဆိုတော့တရားရုံးချုပ်နောက်ဆုံးယူဆောင်တော့ပြင်သွင်းပြီးတဲ့ခါကြမှရှင်ဒါကိုဥပဒေကြောင်းရပြေကြောက်တော့စီစစ်သုံးသပ်ပြီးလို့ရှင်တော့ဒါပြုတ်ပြိမ့်မဲ့ကိစ္စလေးကျွန်တော်မြင်ပါတယ်ကျန်တဲ့ကိစ္စရပ်တွေကတော့ဗျာကျွန်တော်တို့ဒီအမျိုးဘာသာသာသနာတွေနော်နောက်ယူဆရေးကိစ္စရကြီးနောက်ကြောင်းသားခွင့်ရေးဆိုပြီးတော့လှုပ်ရှားနေတဲ့လှုပ်ရှားမှုတွေဒီဒီဒီကိစ္စတွေပေါ်မှာတော့အစိုးရအနေနဲ့တချို့ဥစ္စာထိန်းကျောင်းတင်တာထိန်းကျောင်းမှုတောင်းဝန်ရှိတဲ့အတွက်အခုလိုမျိုးအခုမျိုးဆွဲတယ်လို့ကျွန်တော်တို့မြင်ပါတယ်
2018ခုနှစ်အတွင်းမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေပိုပြီးပြင်းထန်လာခဲ့တယ်လို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုကြားခဲ့ရတာပါ။စာမျက်နှာ680ကျော်ပါတဲ့ဒီအစီရင်ခံစာမှာနိုင်ငံတရာကျော်ကလူ့ခွင့်ရေးခြေနေတွေကို HRW ကသုံးသပ်ထားပါတယ်။အဲ့ဒီအစီရင်ခံစာမှာလူ့ခွင့်ရေးဆိုးဝါးဆုံးနိုင်ငံတွေအဖြစ်မြန်မာ၊ဆီးရီးယားနဲ့ယီမင်သုံးနိုင်ငံကိုဖော်ပြထားပါတယ်ရှင်။